မြေဆုံစီမံကိန်းအပြီးတိုင်ချက်သိမ်းပေးဖို့ကက်သလစ်ခရစ်ယာန်ဆရာတော်တွေရဲ့တောင်းဆိုမှုကိုဒီစီမံကိန်းအတွက်တာဝန်ရှိသူအလုံးအလေးနဲ့သာစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကက်သလစ်ခရစ်ယာန်ဆရာတော်ကြီးများအဖွဲ့ချုပ်ကမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့သဘောထားကြေညာချက်ထုတ်ပြန်အပြီးအခုလိုပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြမှာပါကချင်ပြည်နယ်မှာမြေဆုံကြီးကလာတည်ဆောက်လို့ရရှိလာမဲ့အကျိုးမြတ်တဲ့စာရင်လူမှုရေးသဘာဝပတ်ဝန်းကျင်ပစ္စည်းမှုကအစမတန်ပိုများနိုင်တာကြောင့်တရားဝတီမိကိုမိခိုနေကြတဲ့တန်ပေါင်းများစွာသောပြည်သူတွေအကျိုးကိုမျှော်တွေးပြီးမြေဆုံစီမံကိန်းကိုအပြီးအပိုင်ချက်သိမ်းတယ်လို့မြန်မာနိုင်ငံတွင်သာသနာနယ်16ခုကကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေကဇွန်လ10ရက်နေ့ထုတ်ကြေညာချက်မှာစူပေါင်းလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်မြေဆုံစီမံကိန်းကိုအကောင့်ထဲပေါ်ခဲ့ရင်တမ်းပေါင်းများစွာသောပြည်သူတွေရဲ့အသက်အိုးအိမ်ဆုံးရှုံးမှုနဲ့စားဝတ်နေရေးအကျပ်တဲတွင်းကိုတွန်းပို့သလိုဖြစ်ပြီးလူထောင်ပေါင်းများစွာရွှေပြောင်းရမှုစတဲ့ကြေကွဲဝယ်ကပ်ဘေးဆိုးကြီးတွေနဲ့ရင်ဆိုင်ရဝယ်ရှိတယ်လို့ထောက်ပြထားပါတယ်။ကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေရဲ့အခုလိုဆိုးရိမ်မှုနဲ့တိုက်တွန်းမှုတွေကြောင့်မြေဆုံစီမံကိန်းအတွက်တာဝန်ရှိသူအလုံးကအလေးနဲ့ထားစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ်
ပါစလို့ဆိုတရားမတူတာကျွန်တော်ပဲဘာသာရေးအတင်းတော်မှာဒီတန်ယုံတို့တန်တမန်ရေးဆိုမရှိဘူးဒီကက်သလစ်အတင်းတော်တခုမှာတန်ခင်းတမန်ပြန်ဆိုရှိတယ်ဗျအဲဆိုတော့ကျွန်တော်ဗမာပြည်နဲ့ပတ်သက်မှလည်းတကယ်ကိုအခက်ခဲကြုံနေတဲ့အချိန်ဒီမှာဒီနောက်နိုင်ငံတွေကိုပြည်ပြောက်ရောက်ဆိုလို့ဆက်ဆံမှုရှိတယ်နောက်တစ်ခုကတော့အများကြီးဩဇာရှိတဲ့အတိုင်းဝန်အဖွဲ့အစည်းဆိုတော့ကက်သလစ်အတင်းတော်ဖြစ်ပါတယ်အဲလိုဆိုတော့နိုင်ငံကြီးကောင်းဆောင်တွေကတော့လုံးဝလေးထားမှစဉ်းစားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာကျွန်တော်ရဲ့ဒီတောင်းဆိုမှုတွေဘာကြတော့ပြည်တွင်းနိုင်ငံကြီးနဲ့ပတ်သက်မှာတော့ထိရောက်မှုရှိပါတယ်ဒါမှမဟုတ်ဒီကက်ပတန်အစင်းတော်ရဲ့တောင်းဆိုမှုကဒီတကဘာလုံးနဲ့ဆိုင်ပါတယ်ဗျာအဲ့ဒါဆိုတော့သူတို့ကနေပြီးတော့ထုတ်ပြန်တဲ့စင်ညာချက်သူတို့ကနေပြီးတော့ပြောဆိုရတဲ့ဟာတွေကတကဘာလုံးနဲ့နှိုင်းယှဉ်ပြီးမှဆက်ရောက်မှုရှိလာနိုင်တယ်
မြေဆုံကြီးကတော့တိဆောက်ခဲ့ရင်အေယာဝတီမြစ်ကျမ်းပင်အောက်မှာရှိနေတဲ့ပြည့်ွေကျော်ကိုဖိအားတွေပုံများလာစေမှာဖြစ်ပြီးကြီးမားတဲ့ငလျင်ဘေးအန္တရာယ်ဖြစ်ပေါ်လာစေနိုင်ကြောင်းစီမံကိန်းနဲ့ဆိုင်တဲ့ဆိုးကျိုးကိုသိပ္ပံပညာရှင်တွေကရောသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကပါတတိပေးနေကြတယ်လို့ကက်သလစ်ခရစ်ယာန်ဆရာတော်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်ကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့ကြေညာချက်ကိုတော့ဥက္ကဋ္ဌဆရာတော်ဖိလစ်လျန်ခန်းထံအပါဝင်ကာဒီနယ်ချားစ်ပိုရောအထက်မြန်မာနိုင်ငံကနေအောက်မြန်မာနိုင်ငံဝန်ပြည်နယ်ကရင်ပြည်နယ်အထိခရစ်ယာန်ဆရာတော်19ပါးလက်မှတ်ရေးထိုးထားကြပါတယ်ခင်ဗျာ